ဆီယရာလီယွန်းနိုင်ငံကအီဘိုလာရောဂါပိုးကူးစက်ခံရနိုင်ခြင်းရှိတဲ့အမေရိကန်အကူအညီပေးလုပ်သားတွေစေကူသားမှုခံယူဖို့အမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။အဲဒီသူတွေကိုနီဘရတ်စကာတက်တို့ကျန်းမာရေးဌာနမေရီလန်းပြည်နယ်က NIH လို့ခေါ်တဲ့အမျိုးသားကျန်းမာရေးသုတေသနဌာနနဲ့အတ္တလန်တာပြည်နယ်ကအမရီတက်တိုဆေးရုံတွေမှာနေရာချထားပေးသွားမယ်လို့အမေရိကန်အရာရှိတွေကစနေနေ့ရုံးကပြောပါရယ်။အဲဒီကျန်းမာရေးဌာနတွေဟာအမေရိကန်အီဘိုလာရောဂါဝေဒနာရှင်တွေကိုကုသပေးခဲ့ဘူးပါရယ်။တောက်ကြနေရုံးကတော့ဆီယရာလီယွန်းမှာအီဘိုလာရောဂါပိုးကူးစက်ခံရတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းတဦး NIH ကိုရောက်လာပါရယ်။အကူအညီပေးလှူဒါန်းဆေးဦးလုံးမှာအီဘိုလာကူးစက်ခံရတဲ့ရောဂါလက္ခဏာတွေကိုတော့မတွေ့ရသေးပါဘူး။နောက်အာဖရိကတိုင်းပြည်တွေဖြစ်တဲ့ဆီယရာလီယွန်း၊လိုင်ဘေးရီးယားနဲ့ဂီနီနိုင်ငံတွေမှာအီဘိုလာရောဂါကြောင့်လူပေါင်းသသောင်းလောက်သေဆုံးခဲ့ပြီးအနောက်အာဖရိကမှာရောဂါပြန့်ပွားမှုစတင်ဖြစ်ပွားခဲ့တဲ့2023ခုနှစ်ဒီဇင်ဘာလကစလို့အနည်းဆုံးလူပေါင်း 24,340 ရောဂါကူးစက်ခံခဲ့ရပါတယ်ခင်ဗျာ။